ဟိုရဲမြတ်သူတွေအခုကျွန်တော်မြန်မာနိုင်ငံမှာဒီတယ်လီကွန်ဈေးကွက်ကိုစပြီးတော့ဖွင့်လိုက်ပြီဆိုတော့တချို့နိုင်ငံတကာယင်းနှိမ့်နှံမှုတွေစပြီးလှုပ်လာတွေ့ရတယ်ခင်ဗျာအဲ့တော့ဈေးကွက်အနေထားရတကယ်တမ်းလွတ်လွတ်လပ်လပ်ဖြစ်လာပြီးရှင်ပြိုင်မှုရလည်းလွတ်လွတ်လပ်လပ်ဖြစ်လာပြီလို့ပြောလို့ရလားယူဆလို့ရလား
โอเคไอ้เทเลคอมลอรี่ถั่วลาเมดีโมบายออเปเรเตอร์4รอบขึ้นตัวเมเลยในนอกใบมาเราเจอเราตลอดเลลุละละขึ้นน่ะดูเปียวได้บาเปียวเลยสอตัวเราเปลี่ยนเลยสู้พี่แล้วจูพี่ตินทากระเดกกว่าฉะเป็ดทาได้อามัคันทาได้นงนี่บาเลยอ่ะตลอดเลแน่เลยดินอกตะနိုင်ငံลงเนี่ยคาร์บอเรทโหอเปียนี้นี่ป่ะเนาะ70 90รอบที่ดิ5งานเนี่ยตวินโหตัวเราผิดไปเมเลยสอแล้วหาแล้วตัวตะနိုင်ငံลงเบเนียมสู้คงยอมเมเลยสอแล้วอนิทาผิดตัวละป่ะ
လေဦးဆိုတာကအခုကတယ်လီနော်ရယ်အိုရီတူရယ်နောက်တစ်ခုနောက်နှစ်ခုကဘယ်ဟာကိုပြောရလဲခင်ဗျာ
နောက်နှစ်ခုကကျွန်တော်တို့ကငကိုလေးကိုကမယူဘဲနဲ့ရတဲ့မြန်မာဆက်သွယ်ရေးနဲ့ဒီရတနာပုံတယ်လီပို့ခေါက်မှာ
ဒါကတော့လက်ရှိအစိုးရဘက်ကလုပ်နေတဲ့ဟာတွေကိုပြောတာ
အဲဟုတ်တယ်ဒါပေမဲ့သူကတကယ်တမ်းတရားဝင်သတ်မှတ်တာကတော့နှစ်ခုလေးပြန်ရမယ်လို့မပြောဘူးသူကလေးခုပြန်ရမယ်လို့ပြောတာ
ဟုတ်ကဲ့ခုနကပုဂ္ဂလိကနိုင်ငံတကာယင်းနှိမ့်နှံမှုနဲ့အစိုးရနဲ့ပြိုင်တဲ့အခါမှာကိုသူတို့အနေနဲ့လွတ်လပ်လပ်ပြိုင်နိုင်မယ့်နေထိုင်ရှိပါလားခင်ဗျာလောက်ရကြံရနေရ
ပါဘူးလောလောပြိုင်နိုင်မဲ့အနေထားဖြစ်အောင်တော့ကျွန်တော်တို့ကစူးစမ်းမှာပဲဒီဝိုင်းပြီးတော့ကျွန်တော်တို့အခုလုပ်နေတဲ့အဲ့ဒီဟာတွေကဝန်ကြီးဌာနတွေအစိုးရတွေနဲ့ဆက်လို့ရှိရင် ID လိုမျိုးဟိုကော်မရှင်လိုမျိုးအဖွဲ့တစ်ဖွဲ့ကနေပြီးတော့ခေါ်လဲမသိဘူးသူတို့အဲ့လိုအဖွဲ့တခြားအဖွဲ့တစ်ဖွဲ့ကနေပြီးတော့ထိန်းချုပ်သွားမယ်ဆိုတဲ့ဟာမျိုးလည်းတော်တော်များပြောနေတဲ့ချားတယ်လေအဲ့လိုမျိုးဆိုလို့ရှိရင်တော့သူတို့ကနေပြီးတော့ပဲထိန်းကြီးပေးမယ်လို့ကျွန်တော်ယူဆတယ်ခင်ဗျ
ဟုတ်ကဲ့အခုနောက်တစ်ချက်ကတော့မြန်မာတယ်လီကွန်ဈေးကွက်ကလည်းအခုမှစကားစားဆိုတော့ကျွန်တော်ကြည့်ရတော့တယ်လီနော့နဲ့ already သူတို့လောက်ကြမယ်ဆိုလို့ရှိရင်ဟိုဘယ်လောက်ထိဈေးကွက်ထဲမှာကြည်ကြပြပြလုံနိုင်မယ်လို့ယူဆပါလဲသူလိုတဲ့သဘောကတခြား infrastructure တွေပါလိလိုအပ်မှာရှိပါလေဒီအချိန်ဒီကတော့တစ်ဖက်ကရှင်ပြိုင်အသစ်ရှင်ပြိုင်လာမယ်ယင်းညှို့နှံမှုတွေဒီအနေနဲ့ပို့ပြီးတော့ outside ထုတ်ရမယ့်အနေထားကိုရှိမနေဘူးလား
ဟုတ်တယ်ခင်ဗျာတကယ်တမ်းအခုအသစ်ဝင်လာမယ့်လူတွေကလေကျွန်တော်တို့အခုအနေထားဆိုလို့ရှိရင်သူကပို့ပြီးတော့မှဟိုချဲ့ထွင်မယ်ဆိုတော့အမှန်ကန်ချက်တွေရှိတယ်ခင်ဗျာသူကဆကနေကူကဒီတင်ကလေးကူကလေကျွန်တော်တို့ကဈေးလူတွေများတဲ့နေရာမှာပဲမြို့ကြီးတွေမှာပဲဟိုတိုင်တီထောင်ပြီးရောင်းမှာမဟုတ်ပဲနဲ့ဘယ်လောက်ထိနေရီကိုဖြတ်မလဲဘယ်လောက်ထိလုံးရီကိုဖြတ်နိုင်မလဲဆိုတော့အနေထားတွေအားလုံးကိုတင်ရတယ်ခင်ဗျာအဲ့ဒီတင်ရတဲ့စည်ရင်းစရာတွေအရာမှာကကျွန်တော်ကြားပြီးတဲ့လောက်ကတော့ဟိုတော်တော်လေးညှင့်တယ်လို့ပြောလို့ရတယ်သူတို့ကခုနပြောလို့နိုင်ငံရဲ့ခွန်ဆက်ရကိုင်းတဲ့ဟိုငယ်အထက်ကိုသူတို့ကငါးနှစ်အတွင်းကိုရအောင်ဖြန့်ပေးမယ်ဆိုတော့တော်ရုံမျိုးပါရသွားတယ်ဆိုတော့သဘောဖြစ်သွားတာပေါ့နံပါတ်1ကအဲ့ဒီအတွက်ကိုသူတို့ infrastructure သူတို့ကသူတို့ဆောက်အောင်ပါပဲလေ
လက်ရှိမြန်မာနိုင်ငံထဲမှာရှိနေတဲ့ဒီဈေးနှုန်းအနေထားရကောဒီသုံးဆွဲသူတွေရဲ့လိုအပ်ချက်ရကောဈေးကွက်တောင်းဆိုမှုကရောဘယ်လောက်ထိရှိပါလဲဒီတယ်လီကွန်ဈေးကွက်ကို
ကျွန်တော်တို့သုံးနိုင်တဲ့ပမာဏကိုကြာလာတယ်ဆိုလို့ရှိရင်လူတွေရဲ့စီးပွားရေးပေါ်မူတည်ပြီးတော့ဒီဒီဟာလူတိုင်းသုံးနိုင်တဲ့ပစ္စည်းအနေနဲ့တော့ကျွန်တော်တို့ဖြစ်လာမှာပါဘာဖြစ်လို့လဲဆိုတော့တယ်လီဖုန်းတွေကိုနေရာတကာတိုင်းမှာသုံးလာတဲ့ဆိုကြတဲ့ကောသူတို့ရဲ့စီးပွားရေးအရာတက်လာမယ်ဒါကိုရင်းနဲ့ဟာပြန်ရတယ်ဆိုလို့ရှိရင်သူတို့ကသုံးလာမှာပဲလေသူတို့ကသုံးစရာရှိလို့ဒီဟာအတွက်ဘတ်ဂျက်တစ်ခုထားပြီးတော့ဟိုအတုံးစင်းတခုအနေနဲ့သုံးမှာမဟုတ်ဘူးလေဒါကိုသုံးပြီးတော့ဟိုဝင်ငွေတခုရနိုင်တယ်ဘာပဲဖြစ်ဖြစ်ဆိုတာမျိုးနဲ့သုံးမှာဖြစ်တဲ့အတွက်ကြောင့်မလို့သူ့အတွက်သုံးတဲ့ပတ်စံကသူကပြန်ရမယ်ဆိုလို့ရှိရင်ဒါမသုံးနိုင်တဲ့လူဆိုတာမရှိတော့တော့ဘူးလေ
ဟုတ်ကဲ့
အဲ့တက်ကကျွန်တော်တော်ရုံမျိုးရရဆိုလို့ရှိရင်နေမှာရှိနေတဲ့သုံးမှာရှိနေတဲ့လူတွေအတွက်အချက်လက်တွေပို့ပြီးတော့တည်ရဖို့အဆက်သက်မပြတ်ဖို့အတွက်လည်းပို့ပြီးတော့ဟိုအဲ့ဒီနေရာဒီမှာရှိနေတဲ့စီးပွားရေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေဖုံမြင်မှုတွေအများကြီးဖြစ်လာနိုင်တာပေါ့နိုင်ငံကမှလည်းဒီတယ်လီဖုန်းတွေရဲ့တိုးတက်မှုဟာ mobile phone တွေတိုးတက်မှုဟာသူတို့ရဲ့ GDP နဲ့တိုက်ရိုက်ဆက်ဆက်မှုရှိနေတယ်လေ။ကမ္ဘာလုံးမှာတော်တော်များတိုးတက်တဲ့နိုင်ငံတွေမှာလူဦးရေ150ရာခိုင်နှုန်းတွေပါဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကတဝက်လုံးမှန်းတာကတော့ကျွန်တော်တို့ဒီကြောက်ရောက်ရဖို့များတာပေါ့
။လက်ရှိခမန်းကြီးမြန်မာနိုင်ငံရဆိုရင်ဒီ telecom ဈေးကွက်မှာသုံးဆွဲနိုင်တဲ့ဒီအင်အားရဆိုရင်ရာခိုင်နှုန်းဘယ်လောက်ခမန်းလဲ။ဟိုနိုင်ငံတကာနိုင်ငံလုံး
တန်းကျွန်တော်တို့စည်ရင်းအရကတော့လေကျွန်တော်တို့ဒီတော့ကတော့တော်တော်နည်းတယ်လို့ပြောရရမယ်ခင်ဗျာ။တနည်းဆိုလို့ရှိရင်တို့ broadband နဲ့တွက်ရင် 0% တော်ပဲရှိရ 1% out ပေါ့နော်။နောက် mobile ကလည်းကျွန်တော်ထင်တယ် 5 to 7% လောက်ပဲရှိမယ်လို့ထင်တယ်။ဟိုခံမှန်းကြီးပြောတာပေါ့။ internet နဲ့ mobile လားမသိဘူး။အဲ့လောက် percent ရှိရဆိုပြီးကျွန်တော်ပြောတာကြားဦးတယ
်။နိုင်ငံပိုင်ကလှုပ်ထားတဲ့အကူအညီတွေနဲ့ဒီယင်းနှိမ့်နှံမှု public ကယင်းနှိမ့်နှံမှုနဲ့ရှင်ပြန်တဲ့အခါမှာတချို့နိုင်ငံတွေမှာတော့နိုင်ငံပိုင်ဟာကိုဦးစားပေးတဲ့ခါကျတော့ပိုးပြီးသူတို့အသာရတယ်။အဲတချို့နိုင်ငံတွေမှာကျတော့ပို့ဒီနိုင်ငံပိုင်တွေကဟိုလုတ်တဲ့ခါမှာဒီခုနဝင်တိုင်းနေရဲ့အည်သွေးရောက်ပါရောက်ကြသွားတာမျိုးရှိတဲ့ခါကျတော့ပို့ပြီးတော့နှိမ့်သွားတယ်မြန်မာနိုင်ငံအလားလာမှာကောအကူကိုရဲမြတ်သူဘလို့ခံမှန်းမိလဲခင်ဗျအ
ဲ့တော့သူတို့ဘလောက်ချစ်အောင်လုပ်ထားသလဲပေါ်မူတည်ပြီးတော့တုံ့ပြန်ကြမှာပဲလေနောက်တစ်ချက်ကတကယ်ထွက်လာတဲ့ချိန်မှာလည်းဟိုအပြန်အလှန်ပြန်ဆိုင်ရတယ်ဆိုတာဤသူဒီသားတွေဘက်ကကြည့်ရင်ကောင်းတာပဲလေအဲ့တော့ပို့ပြီးတော့ကောင်းကောင်းမွန်မွန်ဝန်ဆောင်မှုတွေပေးပြီးပြန်ဆိုင်ရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါအများကြီးကောင်းလာနိုင်ပြန်ရှိရပါဘောတမို့ဆိုလို့ရှိရင်သူကအဲ့လိုမပေးရင်သူတို့မရဘူးကွာဆိုပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံလို့ဆက်ဆံတာလည်းဖြစ်ချင်မှဖြစ်တော့မှာလေ အဲ့ဒီဟာမျိုးတွေပျောက်သွားနိုင်တာပေါ့နံပါတ်၁ကနံပါတ်၂ချက်ကတော့ဟိုဘယ်သူမှမဆိုညှို့ချစ်စိတ်တတ်ရှိရဲ့ဆိုပေမဲ့လည်းဟိုဟာကိုတဲ့အနေဆုံးအနေထားကိုမရောက်ဘူးဆိုလို့ရှိရင်တော့အဲ့ဒါတော့မှမဟုတ်လေ
ဟုတ်ကဲ့
အခုကဒီ Digital Communication ကိုကိုယ်နိုင်ငံကိုအားပေးရလို့ပြောအောင်လေကိုယ်နိုင်ငံကဘာမှမလုပ်တတ်ဘူးလေအပြည့်ဆက်သွယ်ရေးကအလွန်ဆုံးဘယ်သူမှမထူတီမထီတွေ့ရတွေ့ရတဲ့ပစ္စည်းအနေနဲ့ကျွန်တော်တို့နိုင်ငံနှစ်ပေါင်းများစွာထားလာတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောကမှာကျွန်တော်တို့ဘက်ကတက္ကသိုလ်တွေကတော့စက်စီတွေ့တာတို့ကျွန်တော်တို့ရဲ့ကုမ္ပဏီတွေကနေပြီးတော့ပေးတဲ့နေယူထားပြီးတော့ဟိုမူဝိုင်ခွင့်တွေရှိနေတာတို့ကျွန်တော်တို့ထွင်ထားတဲ့ပစ္စည်းတွေရှိတာကိုကျွန်တော်တို့ရှိမှမရှိတာကိုမရှိတဲ့အတွက်ကြောင့်မို့လို့ကိုယ်နိုင်ငံကပဲလို့သူများနိုင်ငံပဲလို့သူများဆရာပစ္စည်းပဲတောင်းအောင်ပါပဲလေ